မင်္ဂလာပါရှင်။ရခိုင်ပြည်နယ်မှာအေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့ကိုနှိမ်နင်းနေတဲ့စစ်စင်ရေးအတွင်းမြန်မာစစ်တပ်ကကလေးငယ်တွေကိုပါလူတိုင်းတပ်ဖွဲ့အသုံးပြုနေကြောင်းစွပ်စွဲခံထားရခြင်းအောက်တိုဘာလ5ရက်နေ့ကစစ်မြေပြင်ကြားကလေးငယ်နှစ်ဦးလက်နက်ထိမှန်တိုက်ဆုံခဲ့ရတဲ့ဖြစ်ရပ်အပေါ်မှာဝမ်းနဲ့တုန်လှုပ်မိကြောင်းကုလသမဂ္ဂကဗုဒ္ဓဖူးနေ့ကပြောကြားလိုက်တဲ့အကြောင်းနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်ရခိုင်ပြည်နယ်ဘူးတိတောင်မြို့နယ်အတွင်းအောက်တိုဘာလ5ရက်နေ့ကမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့တို့နှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေကြားယောက်ျားလေးနှစ်ဦးလက်နက်ထိမှန်တိုက်ဆုံခဲ့တဲ့ဖြစ်ရပ်ကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှဗုဒ္ဓဖူးနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ပြောခွင့်ရစတီဖင်ဒူဂျရစ်ကအခုလိုပြောသွားပါတယ
် The two children died of gunshot wound after fighting broke out.You know, we read these stories.
တိုက်ပွဲတွေကြားတနက်ထိမှန်ခဲ့တဲ့ကလေးနှစ်ယောက်ဟာဒဏ်ရာနဲ့သေဆုံးခဲ့ပါတယ်။ဒီလိုဖြစ်ရမျိုးကုလသမဂ္ဂအနေနဲ့နေစွန်လို့ထုတ်ပြန်ပြောဆိုနေရတာတကယ့်ကိုဝမ်းနဲ့တုန်လှုပ်ဖို့ကောင်းပါတယ်။ရခိုင်ပြည်နယ်မှာရှိနေတဲ့ကုလသမဂ္ဂအေဂျင်စီတွေနဲ့ NGO အဖွဲ့တွေစုပေါင်းထုတ်ပြန်တဲ့ကြေညာချက်မှာဒီလိုကလေးငယ်တွေတပ်ဖြတ်ခံရမှုအတွက်တာဝန်ရှိသူညီသူမဆိုတာဝန်ခံဖို့နဲ့ပွင့်လင်းမြင်သာမှုရှိရှိအပြည့်အဝအမြန်ဆုံးစုံစမ်းစစ်ဆေးဖို့လည်းတောင်းဆိုထားကြောင်းစတီဖင်ဒူဂျရစ်ကပြောသွားတာပါနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတဲ့နေ့ကမြန်မာစစ်တပ်ရဲ့တပ်စိတ်တစုဟာသူတို့တရင်စခန်းကိုပြန်ပြီးရှောက်လာခြင်းလမ်းမှာမြေမြုပ်မိုင်းတွေရှိမရှိတေချာစေရေးသူတို့အန်ဒီယေကိုကာကွယ်တဲ့အနေနဲ့တေဆုံးခဲ့တဲ့ယောက်ျားလေးနှစ်ဦးအပါအဝင်ဒေသခံလယ်သမား15ဦးလောက်ပါဝင်တဲ့အုပ်စုကိုသူတို့တက်စိတ်ရှိကနေအတင်းအဓမ္မဆိုတာမျိုးလမ်းလျှောက်စေခိုင်းခဲ့တာဖြစ်တယ်လို့ကုလသမဂ္ဂအေဂျင်စီတွေရဲ့ထုတ်ပြန်ချက်ကိုစတီဖင်ဒူဂျရစ်ကပြောပြသွားပါတယ်အခုလိုဒေသခံတိုင်းရင်းသားတွေကိုမြန်မာစစ်တပ်ကလူတိုင်းတပွဲအသုံးပြုနေတာဟာလက်ရှိရခိုင်ပြည်နယ်မှာတွေမဟုတ်ပဲအရင်ပြည်ရင်းစစ်တွေဖြစ်ခဲ့တဲ့ကရင်ရှမ်းကချင်ပြည်နယ်တွေမှာလည်းဒီနည်းမျိုးဟာကိုပဲကျင့်သုံးခဲ့တယ်လို့ဗြိတိန်အခြေစိုက် Burma Human Rights Network ရဲ့အမှုဆောင်ညွှန်ကြားမှုကိုကျော်ဝင်းက VOA ကိုပြောပါတယ
်။ဒါကတော်တော်လေးကိုသူတို့ဟိုရည်ရွယ်ချက်ရှိရှိလုပ်တဲ့အလုပ်တစ်ခုဖြစ်တယ်။ဒေသခံတွေကိုစိတ်ထဲမှာကြောက်စိတ်တွေဖြစ်လောင်ဟိုဘယ်လိုပြောမလဲဟိုမြန်မာစစ်တပ်ပေါ်မှာသူတို့တွေပုံပြီးကြောက်လောင်စိတ်သက်ဆက်စင်ပုံစံတွေလုပ်တာလည်းဖြစ်တယ်။ဒါပေမဲ့ဘလို့ရွေးချက်နဲ့ဘယ်လိုလို့ဒါတော်တော်ကိုလူဝဆန်နဲ့လုပ်ရလို့ကျွန်တော်ပြောချင်ပါတယ
်။နှစ်ဖက်တိုက်ပွဲတွေဖြစ်နေတဲ့ခါကျတော့ကျူးလွန်မှုတွေကမြန်မာစစ်တပ်ကကျူးလွန်တာလားအေးရခိုင်လက်နက်ကိုင်ဖွဲ့ကကျူးလွန်တာလားအဲ့လိုမျိုးတွေပေါ့နော်ဆိုတော့အပိုင်းကျတော့ဘသူကဘလို့ကျူးလွန်နေဆိုတဲ့အပိုင်းကိုတော့ဘလို့မြင်လဲရှင
်ကျွန်တော်တို့သိရတဲ့လောက်ဒီရဲသားတွေကြီးရသားတွေကိုကျွန်တော်တို့မိကြီးရတဲ့လောက်ကဒါမြန်မာစစ်တပ်ကလုပ်တာပေါ့နော်။နောက်ဟိုကျွန်တော်တို့ဟိုဒါကတော့ဟိုအတွေ့အကြုံတစ်ခုရလဲကျွန်တော်ပြောလို့ရတယ်။ဒီကတည်းကလုပ်တဲ့ဟာမျိုးကျွန်တော်တို့တောင်းတောင်းဘယ်တော့မှမသိခဲ့ဘူးဒီလိုဒီဟိုပြည်ဒီမှာပြည်မှာရှိတဲ့လက်နက်ကင်ဖွဲ့စည်းတွေပြောရမယ်ဆိုရင်ဒီလက်နက်ကင်ဖွဲ့စည်းတွေဖြစ်လာကြတဲ့ကောသူတို့ရဲ့ဒေသခံတွေသူတို့လူမျိုးတွေကိုသူတို့ကာကွယ်ဖို့ဒီမြန်မာစစ်တပ်ကရက်စက်ချမ်းကျုပ်တဲ့ဒီလူဆန်တဲ့လောရက်ပြင်းတွေကာကွယ်ဖို့ဆိုပြီးတော့ဒီအရေးဖြစ်လာကြတာဒီစစ်တပ်တွေဒီအေအေမအေအေတို့ PA တို့သူတို့လက်နက်ကင်လာတယ်ဆိုတော့ကသူတို့လူမျိုးတွေကိုသူတို့ကာကွယ်ဖို့အတွက်သူတို့ဖြစ်လာကြတာဒါမျိုးလူမဆန်တဲ့လောရက်ကမြန်မာစစ်တပ်ပဲလုပ်တာဘာလို့သူတို့တွေကဒီရခိုင်ဒေသမှာတော်ပြီးရခိုင်လူမျိုးတွေရှိတဲ့နေရာကိုတော်ပြီးကျူးကျော်နေကြတာတည်းစစ်တပ်ကပြန်ကြည့်လို့ရှိရင်ဒီလိုလောက်ရမျိုးဆိုတာကဒါမြန်မာစစ်တပ်ပဲလုံကုန်လုံနိုင်တယ်ဟိုရခိုင်တွေကရှင်းပြလို့ရှိရင်တို့တို့အေရသူတို့လူမျိုးတွေတို့ကာကွယ်နေတဲ့အနေထားမှာရှိဟိုကျွန်တော်တို့တုံ့တက်တာကတော့ဒါမြန်မာစစ်တပ်ကဟိုဒီနေမီကန်ဒေသခံတွေဆီရရတဲ့သတင်းချက်လေးတွေကျွန်တော်တို့ဟိုအရာဆိုတုံ့တက်ကြည့်လို့ရှိရင်ဒါမြန်မာစစ်တပ်ကဟိုလောက်ရပြီဆိုတာတော်တော်လေးထင်ရှားပါဒါကျွန်တော်တို့နောက်ထပ်လည်းဟိုအသက်တည်ထောက်ထားတဲ့ရသလောက်ကျွန်တော်လိုက်နေပါသေးတယ
်ဒါအပြင်အခုလိုမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေကိုရှုံချကန့်ကွက်နေတာထက်ကုလသမဂ္ဂအနေနဲ့ပြင်းထန်ထိရောက်တဲ့အရေးယူမှုတွေလှုပ်ဆောင်တင်ကြောင်းကိုကျော်ဝင်းကဆိုပါတယ်ဗုဒ္ဓဘုရင်ကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ကြေညာချက်မှာမြန်မာနိုင်ငံကပဋိပက္ခတွေမှာကလေးငယ်တွေတပ်ဖြတ်ခံရတာဒဏ်ရာရတာစတဲ့အရေးအတွက်တိုးမြင့်လာနေကြောင်းနဲ့ဒီလိုအခြေအနေပေါ်မှာစိုးရိမ်မကင်းဖြစ်မိကြောင်းဖော်ပြထားပါတယ်။ဒါအပြင်2020ခုနှစ်ပထမ3လအတွင်းတည်ဆုံးခဲ့တဲ့ကလေးငယ်ပေါင်း100ကျော်အထက်မှာရှိနေပြီးဒါဟာ2019ခုနှစ်ကတည်ဆုံးခဲ့တဲ့ကလေးငယ်အရေးအတွက်ထက်ထက်ဝက်ကျော်ရှိနေကြောင်းထုတ်ပြန်ချက်မှာရေးသားထားပါတယ်ရှင်။